ဇွန်လ18ရက်ရိုက်တာသတင်းမှာအာဏာသိမ်းစစ်ကောင်စီရဲ့တည်ထောင်ချမှတ်ခံထားရတဲ့ဒီမိုကရေစီရေးဦးဆောင်လှုပ်ရှားသူကိုဂျင်မီအဖြစ်အသိများတဲ့ဦးကျော်မင်းကျူနဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဟစ်ဟော့အဆိုတော်ကိုဖြိုးစရာတော်တို့ရဲ့အခြေအနေအကြောင်းဖော်ပြခဲ့ပါတယ်။ကိုဂျင်မီနဲ့ကိုဖြိုးစရာတော်တို့ဟာ1988ခုနှစ်ကနေအခုထိပထမဆုံးတည်ထောင်ချမှတ်ခံရသူတွေဖြစ်ပါတယ်။သူတို့နှစ်ဦးကိုပြီးခဲ့တဲ့ဇန်နဝါရီလကနိုင်ငံတော်တစ္ဆာဖောက်မှုအကြမ်းဖက်မှုပုံမှန်တွေနဲ့တကယ်ပိတ်စစ်ဆေးခဲ့ပြီးအာဏာသိမ်းစစ်တပ်ကိုတိုက်ခိုက်နေတဲ့ပြည်သူ့စစ်အဖွဲ့တွေကိုအာဘိတ်ကူညီမှုစိုးကျက်တွေနဲ့စစ်ကောင်စီကတည်ထောင်ချမှတ်ခဲ့တာဖြစ်ပါတယ်။ကိုဂျင်မီရဲ့ဇနီးဖြစ်တဲ့သူကသူ့ရဲ့ခင်ပွန်ကွယ်လွန်သွားခဲ့ရင်ဘဝတစ်လျှောက်အာဏာရှင်စနစ်ကိုရင်ဆိုင်တိုက်ပွဲဝင်သွားမယ်ဆိုတဲ့ယုံကြည်ချက်တွေကိုအတူသက်ဆောင်သွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တည်ထောင်စီရင်မဲ့နေ့ရက်ကိုမသိရသေးပေမဲ့စီရင်ဖို့ကတော့ဖြစ်ဖို့များတယ်လို့သတင်းမှာဖော်ပြပါတယ်။အခုလိုတည်ထောင်ချမှတ်လိုက်တဲ့အပေါ်ပြည်ပနိုင်ငံတွေကပြင်းပြင်းထန်ထန်ပြစ်တင်ရှုံ့ဆော့ခဲ့ကြပြီးကုလသမဂ္ဂကကြွန့်ကျင်သူနှစ်ဦးကလည်းပြည်သူတွေကြားမှာအကြောက်တရားစိတ်ဝင်ပွားများလာအောင်အားထုတ်တဲ့အလွန်တရာဆိုးညစ်တဲ့လုပ်ရအဖြစ်ပြောဆိုလိုက်ပါတယ်။ကိုဂျင်မီရဲ့ဇနီးဖြစ်သူမတ်နီလာသိန်းကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးဆက်ရနာရှင်လက်အောက်မှာနိုင်ငံရေးအကျဉ်းသားအဖြစ်ဆက်ရှိနေနေခဲ့ရတဲ့သူ့ရဲ့ခင်ပွန်းဟာစစ်အာဏာရှင်နဲ့ပူးပေါင်းမှုညှင်းဆို့ခဲ့ကြောင်းသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကိုဘာနဲ့မှလဲနိုင်မှာမဟုတ်ကြောင်းသူ့ရဲ့ယုံကြည်မှုတွေနဲ့သာဆက်လက်ရပ်တည်သွားမှာဖြစ်ကြောင်းကိုဂျင်မီဟာအားလုံးရဲ့နှလုံးသားမှာအမျက်ရှိနေမှာဖြစ်ကြောင်းရိုက်တာသတင်းကိုပြောဆိုခဲ့ပါတယ်။မန်နီလာသိန်းဟာကျောင်းတိတ်ပုံအောင်နေရာကရိုက်တာသတင်းကိုတယ်လီဖုန်းနဲ့ပြောဆိုခဲ့တာဖြစ်ပါတယ်။အသက်53နှစ်အရွယ်ကိုဂျင်မီနဲ့41နှစ်အရွယ်ကိုဖြိုးစရာတော်တို့ရဲ့ဒီလအစောပိုင်းကတင်ခဲ့တဲ့အယူခံကလည်းမအောင်မြင်ခဲ့သလိုတရားခွင်မှာသူတို့ဘလို့ပဲပုံလျှောက်လဲခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်ပြင်သစ်နဲ့လူခွန်ကြီးအဖွဲ့တွေအပါအဝင်ပြည်ပအစိုးရတော်တော်များများကလည်းကိုဂျင်မီနဲ့ကိုဖြိုးစရာတော်တို့ရဲ့တည်ထောင်စီရင်ချက်ကိုပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအခုလိုတည်ထောင်ချမှတ်တာတွေဟာစစ်တပ်ကရပ်ပဲပြည်သူတွေအပေါ်နေ့စဉ်လိုကြေကြေပြန့်ပြန့်နဲ့စနစ်တကျတက်ပြန့်နေတဲ့နောက်ခံအခြေအနေနဲ့ဆက်ဆက်ပတ်သက်နေတယ်ဆိုတာမျက်ခြေမပြတ်ဖို့လူကြောင်းမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထုကိုယ်စားလှယ်တွန်အင်ဒရူးကပြောပါတယ်။နယူးယောက်ခြေဆိုင် HRW လူအခွင့်အရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ခြင်းကစလို့ပြည်သူ144ဦးတရားချမှတ်ခံခဲ့ရကြောင်းပြောဆိုပါတယ်။အာဆီယံရဲ့အလှကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ကလည်းမြန်မာနိုင်ငံကစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထံကိုဒီလအတွင်းပေးပို့ခဲ့တဲ့စာမှာအင်ဒီးဂျင်းနိုင်ငံတွေရဲ့အထူးတလဲစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းတည်ထောင်စီရင်တာတွေကိုရပ်ဆိုင်းဖို့တောင်းဆိုထားပါတယ်။ဒါပေမဲ့မြန်မာစစ်ကောင်စီကတော့နောက်ဆုံးမှမဟုတ်ပဲအနောက်နိုင်ငံတွေရဲ့ဝင်ရောက်ဆွဖက်မှုအဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။ကြော်တာပတိနေ့ကတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဖြစ်တဲ့ဟာတင့်တော်မျှတမှုရှိပြီးလိုအပ်တဲ့အချိန်မှာလူဝတ်ရဆောင်ရွက်မှုတွေပြင်းပြောက်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ဇွန်လ18ရက်ဘန်ကောက်ပို့သတင်းစာမှာတော့ထိုင်းနိုင်ငံတွင်ကိုအလုံကန်ရှာဖွေဖို့တရားမဝင်ငွေရောက်လာခဲ့ကြတဲ့နောက်ထပ်မြန်မာနိုင်ငံသား153ဦးကိုထိုင်းနိုင်ငံအာဏာပိုင်တွေကရန်ကုန်ကနေမြန်မာနိုင်ငံတွင်ကိုပြန်လွှတ်လိုက်ကြောင်းသတင်းထုတ်ဖော်ပြခဲ့ပါတယ်။အမျိုးသား69ဦးနဲ့အမျိုးသမီး56ဦးကိုတရားမဝင်ငွေရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းထားပြီးဆန္ဒလျောက်မူလနေရပြန်လို့တဲ့သူတွေကိုဥပဒေလမ်းကြောင်းနဲ့အညီစီစဉ်ဆောင်ရွက်ပေးနေကြောင်းဘန်ကောက်ပို့သတင်းကဖော်ပြပါဗျ။နေရပြန်ရေးအခမ်းအနားမှာရနောင်းအုပ်ချုပ်ရေးမှုကဥက္ကဋ္ဌဖြစ်ဆောင်ရွက်ပြီးတရားမဝင်ရောက်ရှိလာတဲ့သူတွေကိုမတော်ဘူးကိုးစည်းနဲ့မြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ရေးစီစဉ်ပေးခဲ့ပါတယ်။တောက်ကြနေရကျင်းပခဲ့တဲ့အဲ့ဒီအခမ်းအနားကိုရနောင်းအခြေစိုက်မြန်မာလူ့သမားရေးရာလက်ထောက်အရာရှိတက်ရောက်ခဲ့ပါတယ်။မေလ6ရက်နေ့ကမြန်မာနိုင်ငံကနေထိုင်းနိုင်ငံတွင်ကိုတရားမဝင်ဝင်ရောက်လာခဲ့ကြသူအမျိုးသား102ဦးအမျိုးသမီး28ဦးစုစုပေါင်း130ကိုထိုင်းနိုင်ငံအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့ပို့ခဲ့ပါတယ်။ဧပြီလ10ရက်နေ့ကလည်းရနောင်းမှာမြန်မာအမျိုးသား85ဦးအမျိုးသမီး60စုစုပေါင်း145ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့ပို့ခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံမှာအလုပ်ကန်ရှာဖွေဖို့တရားမဝင်ဝင်ရောက်လာခဲ့ကြတာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါ